ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာရပ်ဖတ်အဖွဲ့အစည်းတွေနဲ့အမှုပညာရှင်တွေကိုဒီနေ့ရန်ကုန်မြို့မီကာဆာဟိုတယ်မှာတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာလာမယ့်2015အထွေထွေရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆန္ဒရှင်ပညာပေးအစီအစဉ်တွေမှာရပ်ဖတ်အဖွဲ့အစည်းတွေနဲ့အမှုပညာရှင်တွေကပူးပေါင်းဆောင်ရွက်ပေးဖို့အတွက်ကော်မရှင်ဥက္ကဋ္ဌကတိုက်တွန်းခဲ့ပါတယ်။အမှုပညာရှင်တွေနဲ့တွေ့ဆုံရမှာမဲဆန္ဒရှင်တွေကိုမဲအသိပညာပေးဇလန်းတွေရိုက်ကူးပေးဖို့ကော်မရှင်ဥက္ကဋ္ဌကတိုက်တွန်းခဲ့ပါတယ်။အမှုပညာရှင်တွေဘက်ကလာမယ့်ဇန်နဝါရီလမှစတင်ပြီးမဲအသိပညာပေးဇလန်းတွေဖျော်ဖြေရေးအစီအစဉ်တွေဆောင်ရွက်ဖို့အလို့အဖွဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်။မဲဆန္ဒရှင်တွေမှန်ကန်စွာမဲပေးနိုင်ရေးနဲ့အရေးချင်းရှိတဲ့ကိုယ်စားလှယ်တွေလွှတ်တော်ထဲရောက်ရှိဖို့အတွက်ပညာပေးအစီအစဉ်တွေကိုအမှုပညာရှင်တွေဘက်ကဆောင်ရွက်ပေးသွားမှာဖြစ်ကြောင်းရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကအခုလိုပြောပါတယ်။
အဓိကတော့ကော်မရှင်ဥက္ကဋ္ဌကြီးပြောသွားသလိုပေါ့အသက်80အရွယ်ရှိတဲ့သူတော်မှမြန်မာနိုင်ငံမှာရွေးကောက်ပွဲဆိုတော့နှစ်ကြိမ်ပဲကြုံမှုတယ်ဆိုတော့ကျွန်တော်တို့အခုလက်ရှိပြည်သူပြည်သားတွေအနေနဲ့ကအလွန်ဆုံးကြုံမှုတစ်ကြိမ်ပဲရှိအောင်ပါဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘဝတုဒ္ဒတာအထွေကြုံတွေအင်မတန်နှဲပါသေးတယ်လေဆိုတော့တရားမျှတပြီးတကယ်ကိုလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ကဒီမဲဆန္ဒရှင်တွေဖြစ်တဲ့ပြည်သူတွေပေါ်မှာပဲအဓိကကြတယ်ဆိုတော့ကိုယ်နယ်ကိုယ်အရက်ကိုယ်တိုင်းကိုယ်ပြည်ကိုတကယ်အကျိုးပြုနိုင်မဲ့တကယ်တော်တကယ်ထက်တဲ့ကိုယ်စားလှယ်လောင်းတွေကိုလွှတ်တော်အရောက်ပို့ပေးဖို့ဟာကဒီမဲဆန္ဒရှင်ပြည်သူတွေရဲ့ရွေးချယ်မှုကအဓိကပဲလေအဲ့ဒီနေရာမှာမှန်မှန်ကန်ကန်ရွေးချယ်နိုင်အောင်တော့ဒီဘူးသူရနယ်လို့မတမာမှုတွေနဲ့တော့နိုင်တာစင်းနေအလုံးမခံရအောင်ဘယ်လိုနေရာမျိုးတွေမှာကန့်ကွက်ခွင့်ရှိတယ်လဲမဲစင်းဆိုတာဘယ်လိုလဲเนาะကြိုတင်မဲဆိုတာဘယ်လိုလဲဒါလိုအချက်လေးတွေပြည်သူတွေသိဖို့လိုတာပေါ့နော်အဲ့ဒါကိုသိဖို့ကိုရောအမှုပညာရှင်တွေဘက်ကနေဒီအမှုပညာနဲ့ပြည်သူတွေကိုအသိပညာလေးပေးသွားဖို့အစီအစဉ်လေးလုပ်သွားမှာပါ
အမှုပညာရှင်တွေနဲ့ရွေးကောက်ပွဲကော်မရှင်တွေ့ဆုံတာပထမဆုံးအကြိမ်ဖြစ်ပေမဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ကော်မရှင်တွေ့ဆုံတာကတော့၄ကြိမ်မြောက်ရှိပြီဖြစ်ပါတယ်။ဒီနေ့ရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲကော်မရှင်ကဆောင်ရွက်နေတဲ့မဲပေးနိုင်သူစီရင်ကောက်ခံနေမှုမှာပူးပေါင်းပါဝင်မှုကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့တယ်လို့သိရပါတယ်။မဲဆန္ဒရှင်စီရင်ကိုကောက်ခံတဲ့အခါရွေးကောက်ပွဲကော်မရှင်ထက်ရက်ဖက်အဖွဲ့အစည်းတွေကလူထုနဲ့ပုံမနှီးဆက်တာကြောင့်အခုလိုပူးပေါင်းဆောင်ရွက်ဖို့အကူအညီတောင်းခံရတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးလှမောင်ချိုကပြောပါတယ်။
ရှိကမဲစင်းဆောင်တော့ဆောင်တဲ့ခါမှာလူတို့ကသူကကျွန်တော်တို့ပို့ပြီးတော့ထိရောက်ပို့ပြီးတော့စီယုံနိုင်ပါတယ်ဘာလို့သူကလူလူထဲမှာရှိတဲ့ဖွဲ့စည်းအဲ့တော့ကိုသူတို့ကလူတို့ပညာပေးမယ်ဥပမာမဲဆန္ဒရှင်စင်းထဲမှာနာမည်မပါလာရင်ဘာကြောင့်နာမည်မပါလာလဲကျွန်တော်တို့ကအခြေခံနဲ့ဆိုတာမဲဆန္ဒရှင်စင်းကဘယ်မှာအခြေခံဆိုပုံစံ666လို့ခေါ်တယ်ပုံစံ30ပေါ့နော်အိမ်တော်စုစင်းပေါ်မူတည်တယ်ဥပမာဖြင့်ကျွန်တော်ဒီနေပြည်တော်မှာနေထိုင်တယ်တိုးတော့ကျွန်တော်ရဲ့အိမ်တော်စုပုံစံ30ပြီးမြန်ကုန်မြို့နယ်မှာရှိအဲ့တော့ကျွန်တော်နေပြည်တော်မှာကျွန်တော်ရဲ့မဲစင်းကနေပြည်တော်မှာမပါဘူးတိုးတော့ဒီဘက်ရန်ကုန်မှာရှိရမြန်ကုန်မြို့နယ်ကျွန်တော်မဲစင်းပါမယ်အဲ့တော့ကျွန်တော်ကမဲပေးဖို့အတွက်ကိုကျွန်တော်ကနေပြည်တော်မဲပေးမှာဖြစ်တဲ့အတွက်ကျွန်တော်ဒီရပောင်180ကျော်နေထိုင်နေထောက်ထားနေကျွန်တော်ကပြန်ပြီးတော့နေပြည်တော်မဲပေးရအောင်ကျွန်တော်ရှောင်းမယ်စတဲ့ဒီလိုမျိုးတွေလူလူတိဖို့အတွက်ကိုကျွန်တော်တို့က CSO လို့အားကိုးပြီးကျွန်တော်ဆောင်တော့ဖြစ်ပါတယ်
မဲစင်းတိကျမှန်ကန်မှုအတွက်ရပ်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်ဖို့ဆိုရင်မဲစင်းအရေးအတွက်ကိုသိနိုင်တဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကျေးရွာအုပ်ချုပ်ရေးမှူးတွေအပြင်ဒေသဆိုင်ရာကော်မရှင်အဖွဲ့အစည်းတွေစီကစည်ရင်းစရာအကူအညီတွေရဖို့ရွေးကောက်ပွဲကော်မရှင်ဗဟိုကညွှန်ကြားထားဖို့လိုတယ်လို့ရပ်ဖက်အဖွဲ့အစည်းတွေကပြောပါတယ်ကော်မရှင်ကတိုက်တွန်းနေပေမဲ့ဘယ်အချိန်မှစတင်ဆောင်ရွက်ရမယ်ဆိုတာကိုသတ်မှတ်ပေးထားတာမျိုးမရှိတဲ့အတွက်ဆောင်ရွက်ဖို့ခက်ခဲတယ်လို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးစောင့်ကြည့်အဖွဲ့အထွေထွေအတွင်းရေးမှူးမတ်စင်မာဦးကအခုလိုပြောပြပါတယ်
ကျမတို့အနေနဲ့ကူညီပေးမယ်ပေါ့ဟုတ်ပြီကျမတို့ voter education အနေနဲ့ဒါကူညီပေးရမယ်ပေါ့ဗျာအဲ့ဆိုတော့အဲ့လိုကူညီမယ်ဆိုလို့ရှိရင်ကျမတို့ကိုဘယ်တော့အခါဒီ voter education ကိုလုတ်တော့ပါတော့ဆိုတော့နေပေါ့နော်ဘယ်လိုပြောမလဲသူတို့ကလုတ်ပါတော့ဆိုတာကိုကျမတို့ကိုအဲ့လိုမပြောသေးဘူးပေါ့နော်အဲ့လိုဆိုရင်ကျမတို့ကလက်တာ၆တာတွေပဲလောက်ရမှာ哦အဲ့လိုမျိုးလုတ်ပေးဖို့လိုတယ်ပေါ့အဲ့လိုဆိုလို့ရှိရင်ကျမတို့စမယ်ပေါ့အခုကအဲ့လိုမျိုးမချပေးဘူးဘာမှလည်းမသိသေးဘူးဆိုတော့ကျမတို့လုတ်ရတာတမျိုးဖြစ်လိမ့်မယ်တမျိုးဖြစ်နေတာခက်ခဲရှိနေတယ်ပေါ့နော်
2015အထွေထွေရွေးကောက်ပွဲကိုလာမယ့်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းလောက်မှာဆောင်ရွက်ဖို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။2015အထွေထွေရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတအောင်ဆောင်ရွက်သွားမယ်လို့လည်းကော်မရှင်ဥက္ကဋ္ဌကကြေညာထားတာရှိပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နိုင်ဖို့နိုင်ငံရေးပါတီတွေရပ်ဖက်အဖွဲ့အစည်းတွေနဲ့မကြာခဏဆိုသလိုတွေ့ဆုံတာတွေရှိနေပါတယ်ရှင်။ကျွန်မ RFA သတင်းတော့ဝေမာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။